အချိန်ထဲမှာအမေရိကန်အောက်တော်ဘက်မှာတော့ဥက္ကဋ္ဌအဖြစ်ဒီမိုကရက်ပါတီကလက်ရှိဥက္ကဋ္ဌနန်စီ ဖလိုစီကိုတက်တန်း40မြောက်ဖြင့်နှစ်ဖက်ပါတီအမတ်မတင်နေရင်ဖြစ်နေတဲ့လွှတ်တော်ထဲမှာခံရလိုက်ပါပြီ။အောက်တော်ဥက္ကဋ္ဌဖလိုစီကအခုလိုဒီမိုကရေစီချုံကားရေးအဆောက်အဦကြီးထဲမှာ138ကြိမ်မြောက်ကွန်ဂရက်လွှတ်တော်စတင်ဖို့ဒီအထွတ်မြတ်မန္တလေးကြီးကိုကြီးကြပ်ပေးရေးအတွက်ထပ်မံရွေးခန့်ရတာကိုအထူးဂုဏ်ယူမိပါတယ်လို့မနေ့ကရွေးကောက်ခံပေးမှာပဲပြောခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ကဒီဒီမိုကရက်ပါတီကိုယ်စားလှယ်ဖြစ်တဲ့ဥက္ကဋ္ဌဖလိုစီဟာ2003ခုနှစ်ကတည်းကအခုလိုလွတ်တော်တဲ့ဥဆောင်မှုရခဲ့တဲ့တူဦးသောအမျိုးသမီးလဲဖြစ်ပြီးမနေ့ကမဲ116မဲနဲ့ထပ်နိုင်ခဲ့တာပါဒါပေမဲ့ဒီမိုကရက်ပါတီအမတ်2ဦးကတော့အခြားကိုယ်စားလှယ်တူကိုမဲပေးခဲ့ပြီးနောက်ဒီမိုကရက်အမတ်3ယောက်ကပြတ်သွားခဲ့တာတချို့အမတ်တွေအနေနဲ့လဲကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိထားတာဒါမှမဟုတ်အခြားကျန်းမာရေးပြဿနာတွေကြောင့်မဲလာမပေးနိုင်ခဲ့ပါဘူးတကယ်တော့ဒီမိုကရက်ပါတီအနေနဲ့နိုဝင်ဘာရွေးကောက်ပွဲရဲ့လွှတ်တော်နေရာတချို့ဆုံးရှုံးခဲ့တာကြောင့်အခုလွှတ်တော်အသစ်မှာဒီမိုကရက်မှ222ဦးရထားပြီး Republican ဘက်က212ဦးရှိကသိပ်အသာမရပဲစိန်ခေါ်မှုတွေများလာဖို့ရှိနေပါတယ်ခင်ဗျ